လာမယ့်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကိုမဲပေးကြဖို့သတင်းတပတ်ပဲလို့နေသေးပေမဲ့ဝါရှင်တန်ဒီစီအပါအဝင်ပြည်နယ်ပေါင်း38ပြည်နယ်မှာကြိုတင်မဲပေးခွင့်ပြုထားပါပြီ။တချို့ပြည်နယ်တွေမှာတော့စက်တင်ဘာလ23ရက်နေ့ကလေးကစပြီးတော့ကြိုတင်မဲပေးနေကြတာပါ။ဒီထက်မှမြန်မာနယ်ဘွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ကြိုတင်မဲပေးပိုင်ခွင့်နဲ့ဆိုင်တဲ့ပြဋ္ဌာန်းချက်တွေကိုတော့ပြည်နယ်တစ်ခုချင်းစီကဆုံးဖြတ်ကြတာဖြစ်ပါတယ်။1992ခုနှစ်ရွေးကောက်ပွဲတုန်းကတော့ကြိုတင်မဲပေးတဲ့သူအရေအတွက်ဟာ900ခန့်နှုန်းသာရှိခဲ့တာပါ။အဲ့ဒီချိန်တုန်းကကြိုတင်မဲပေးဖို့အတွက်နေထိုင်မကောင်းတာ၊ရွေးကောက်ပွဲနေ့မှာကိုယ်အိမ်နဲ့ဝေးတဲ့နေရာ၊ဥပမာအဖြစ်ရေချားမြေချားတိုင်းတစ်ပါးဒေသကိုရောက်နေတာစတဲ့ခံလုံတဲ့အကြောင်းပြချက်နဲ့ခွင့်ပြုချက်ကြိုတင်တောင်းခံပြီးတော့မှသာပြက်ကွက်မဲအဖြစ်နဲ့ကြိုတင်မဲပေးခွင့်ရှိကြတာပါ။ဒါပေမဲ့ဒီနေ့ရွေးကောက်ပွဲမှာတော့ကြိုတင်မဲပေးဖို့အတွက်အကြောင်းပြချက်တစ်စုံတရာပြစရာမလိုတဲ့အတွက်နိုဝင်ဘာလ10ရက်နေ့မတိုင်ခင်အမေရိကန်မဲဆန္ဒရှင်40ရာခန့်နှုန်းကျော်ဟာမဲပေးပြီးကြပြီဖြစ်လိမ့်မယ်လို့ယူဆနေကြပါတယ်။ကြိုတင်မဲပေးတဲ့သူတွေဟာမဲပေးတဲ့နေ့မှာတန်းစီပြီးမဆောင်ညင်တာအလုံမားတဲ့အတွက်မဲမပေးအားတာခီးလွန်နေတာစတဲ့အကြောင်းပြချက်အမျိုးမျိုးကြောင့်မဲမပေးလိုက်ရပဲမရှိရအောင်သက်ဆိုင်ရာပြည်နယ်အစိုးရအသီးသီးကကြိုတင်မဲပေးတဲ့စနစ်ကိုတွင်းတွင်းကျယ်ကျယ်ခွင့်ပြုလာနေကြတာဖြစ်ပါတယ်။ကြိုတင်မဲ့ပေးရတာအဆင်ပြေတဲ့အကြောင်း West Virginia ပြည်နယ်ကမဲဆန္ဒရှင်တူဖြစ်သူ Joe Brokerson ကအခုလိုပြောပါတယ
် That's a tradition I've never missed any voting. Early voting is just so much more
convenient. မဲပေးတာဟာအဆင်အားတစ်ခုလိုဖြစ်နေတာကြောင့်ကျွန်တော်အနေနဲ့မဲပေးဖို့ဘယ်တော့မှမပြက်ကွက်ခဲ့ပါဘူး။ကြိုတင်မဲပေးတာကြတော့လေအချိန်ကုန်တက်တာပြီးတော့အဆင်ပြေတယ်လေ။ဒါကြောင့်ကျွန်တော်ကတော့ကြိုက်တယ်
။ Bruce Jones လို့ပုံကိုယ်တွေကြတော့လေမဲပေးရမယ့်ရဲ့နီလာလေးလေးအချင်းတွေကပိုရှုပ်ထွေးလေဖြစ်လေရှိတာကြောင့်ကိစ္စပြီးတော့အောင်စောစောမဲပေးလိုက်တယ်လို့ပြောပါတယ
် We always like to get out early and vote because it seems like things get too complicated get pushed up towards the end
ကျွန်တော်တို့ကတော့ယူတင်မဲပေးရတာကိုကြိုက်တယ်ဘာဖြစ်လို့လဲဆိုတော့ချင်းတွေကပိုပြီးတော့ရှုပ်ထွေးလာတဲ့လုံးလို့ပါမဲပေးရမယ့်ရဲ့နီလာလေးလေးဖိအားပေးမှုတွေများလာလေးလေးဖြစ်တော့မဲမပေးလိုက်ရတာမျိုးမရှိချင်ဘူ
းအမေရိကန်နေလိုပဲအခုနှစ်ရွေးကောက်ပွဲမှာကြိုတင်မဲပေးကြတဲ့မြန်မာတွေလည်းအများပြားရှိနေတာပါအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာကိုတိုင်ကြိုတင်မဲပေးခဲ့တဲ့အပြင်အခုနှစ်မှမဲပေးခွင့်ရကြတဲ့မြန်မာနယ်ပေါင်းအမေရိကန်နိုင်ငံသားတွေပါမဲပေးနိုင်ရေးအတွက်အောက်တိုဘာလ29ရက်နေ့ကကူညီလှူဆောင်ပေးပြခဲ့တယ်လို့မှတ်မင်းမင်းထွေးငယ်ကပြောပါတယ
်တိကကြိုတင်မဲပေးရတဲ့ရည်ရချက်ကတော့စီစဉ်တယောက်အနေနဲ့ကိုလှူတင်လှူထိုက်တယ်လို့ကိုလှူဖြစ်တာပေါ့ပြီးတော့ကိုဘယ်လိုရွေးချယ်မလဲဆိုတော့ကိုဆုံးဖြတ်ထားပြီးသားဆိုတော့အဲ့ဒါကြောင့်မလို့ကြိုတင်ပြီးတော့ပေးလိုက်တာနောက်တစ်ခုကတော့ဒီမှာရှိနေတဲ့မြန်မာတွေတော်တော်များများမိသားစုတွေကအဒီရက်ကအာလုံးတော့ကပို့ပြီးရှင်းပြတယ်သူတို့လည်းရှင်းပြအောင်ဆိုပြီးတော့တခါလဲအဲ့လိုသွားပြီးတော့မဲပေးဖြစ်တယ်တန်းစီကတော့ဒီကြိုတင်မဲပေးလဲ line ကတော့အရှည်ရွေးအရှည်ဆောင်ရတယ်အကြီးဆောင်ရတယ်ဒီ state ကတော့ Republican state ဆိုတော့လက်ရှိလဲ Republican အများစုကပဲအနိုင်ရနေတယ်အဲဒါပေမဲ့ general election ကတော့ Democrat နိုင်ရမယ်လို့မျှော်လင့်နေပေါ့ဒါပေမဲ့လည်းကိုယုံကြည်ရဲ့လူကိုလက်ခံနိုင်တဲ့လူကိုမဲပေးလို့လွတ်လွတ်လပ်လပ်မဲပေးလို့ရတယ်။မြန်မာလေအများစုကတော့ဟိုချစ်ပေါင်းနဲ့တွဲပေးတဲ့လူတွေအများစုကတော့သူတို့ဒီမိုကရက်တစ်ကိုပို့ပြီးတော့စိတ်အားထက်သန်တဲ့လူတွေဖြစ်တယ်။ Hillary Clinton ကိုပို့ပြီးတော့ကြားတဲ့လူတွေဖြစ်တယ်။တစ်ချိန်တည်းမှာလည်းဒီ Donald Trump ကိုကြိုက်တဲ့လူတွေလည်းရှိမှာပါ
။ Wisconsin ပြည်နယ် Madison မြို့မှာနေထိုင်နေတဲ့မြန်မာနယ်ဘွားအမေရိကန်နိုင်ငံသူမတ်တင်းတင်းကလည်းဘာကြောင့်ကြိုတင်မဲပေးခဲ့တယ်ဆိုတာကိုအခုလိုရှင်းပြပါတယ်
။ကြိုတင်မဲပေးရတဲ့အကြောင်းရင်းကတော့နှစ်ချက်ရှိတယ်တစ်ချက်ကအများမဲပေးတဲ့နေကြမှာသွားလို့ရှိရင်လူတွေအရင်များပြီးတော့တန်းစီနေရမှာစိုးရရယ်နောက်ပြီးတော့ကျမနေတဲ့ကြီးနေကအရင်အေးပါတယ်ဆိုတော့အပြင်မှာပေါ့နော်အကြကြီးပေါ့စောင့်နေရမှာရယ်အဲ့ဒါလေးအကြောင်းရဲ့အကြောင်းကျမကြိုတင်အများနဲ့မဲပေးနေကြပါဒီမှာတော့အဲ့ကိုနေတဲ့ရက်ကွက်လိုက်တတ်မှတ်ပေးထားတာရှိပါလေဘယ်မှာသွားပြီးတော့မဲပေးရမလဲဆိုတော့ကျမရဲ့လိမ့်စာကဘယ်မှာကြတယ်လဲဆိုတော့မြို့နယ်ပြည်သူကောင်စီရုံးလိုနေရာမျိုးမှာဖြစ်ပါတယ်အဲ့မှာကျမတို့ကမဲသွားပေးရပါတယ်ကျမမဲပေးခဲ့ရတာစာရွက်ပေါ်မှာပဲပေါ့နော်သူအဝိုင်းလေးပေးထားတယ်ကိုရွေးတဲ့လူရဲ့နာမည်ရဲ့ဘေးနာမည်အဝိုင်းလေးကိုကိုကခဲတန်နဲ့အမင်းဆက်ထင်အောင်လို့ပေါ့နော်ဖြည့်ပေးရပါတယ်အခုနှစ်မှာတော့သမရရဲ့နောက်ပြီးတော့ပြည်နယ်ဆိုင်ရာအမတ်ရွေးကောက်ပွဲရှိပါတယ်အဲ့ဒါရဲ့ကျမမှတ်မိတာပြောရမယ်ဆိုရင်တော့တရားသူကြီးလာမသိဘူးအဲ့ဒါလည်းကျမမဲပေးခဲ့ရပါတယ်ကျမကဟိုဟီလာရီကလင်တန်ကိုမဲပေးခဲ့ပါတယ်ဘာကြောင့်ပေးရတယ်လဲဆိုတော့ဟီလာရီ policy တွေပေါ့နော်ကျွန်မပို့ပြီးတော့လက်ခံလို့ပါခုရွေးကောက်ပွဲနေရာမှာပဲ FBI ကနေမှာပေါ့ Hillary ရဲ့ email ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ထပ်ပြီးတော့စုံစမ်းမယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်ဒါပေမဲ့အဲ့ဒီသတင်းတွေထွက်လာပြီးမဲ့လည်းကျွန်မအတွက်ကတော့ Hillary ကိုမဲပေးဖို့ထောက်ခံတဲ့စိတ်ကတော့မပြောင်းသွားပါဘူ
း Hillary Clinton နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခြင်းကအသုံးပြုခဲ့တဲ့ email အရှုပ်တော်ပုံအတွက် FBI ပြည်ထောင်စုစုံစမ်းရေးဘူရိုအနေနဲ့စုံစမ်းစစ်ဆေးမှုအသစ်တွေပြုလုပ်နေကြောင်းFBI ညွှန်ကြားရေးမှူး James Comey ကလွှတ်တော်ကိုအတိအပြည့်အကြောင်းကြားလိုက်ပြီးတဲ့နောက် Hillary Clinton အပေါ်ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာမယ်အလားအလာရှိပေမဲ့လူမှုစစ်တမ်းတွေမှာတော့သမ္မတလောင်း Clinton ဟာအသာစီးရနေစေဖြစ်ပါတယ်ခင်ဗျ